ရှမ်းပြည်နယ်ကိုခိုင်မြို့နယ်အတွင်းကတမရော်နယ်ပြည်သူစစ်တွေအခြေစိုက်ရာပန်လော့စခန်းကိုမနေ့စနေနေ့ကတိုင်းရင်းသားလက်နက်ကိုင်အင်အား80လောက်အလစ်ဝင်ပြီးတိုက်ခဲ့တာကြောင့်စခန်းမှာတာဝန်ထမ်းဆောင်နေတဲ့တမရော်သားတွေနဲ့ပြည်သူစစ်တပ်ဖွဲ့ဝင်တချို့ကြဆုံးပြီးလက်နက်တချို့ဆုံးရှုံးခဲ့ရတယ်လို့မြန်မာအစိုးရကသတင်းထုတ်ပါတယ်။မြန်မာတမရော်နယ်ပြည်သူစစ်တွေအခြေစိုက်ရာကိုခိုင်မြို့နယ်ပန်လော့စခန်းကိုမနေ့စနေနေ့မနေ့အစောပိုင်းမှာအစိုးရရဲ့အစိုးကချင်လက်နက်ကိုင်တပ်ဖွဲ့ KIA နောက်တောင်ပလောင်လက်နက်ကိုင်တပ်ဖွဲ့ DNLA ပူးပေါင်းအဖွဲ့ကတပ်ဖွဲ့ဝင်80လောက်မနက်4နာရီမိနစ်20လောက်မှာအလစ်ဝင်တိုက်တာလို့သတင်းကဖော်ပြပါဗျ။တချိန်တည်းမှာပဲအနည်းအနာကတပ်မတော်စစ်ကြောင်းနေအခြေဆက်ရာရင်ခွဲတောင်စခန်းနဲ့နန့်ကိုင်တဒါလုံချုံရေးစခန်းတို့ကိုတိုင်းရင်းသားလက်နက်ကိုင်ပူးပေါင်းအဖွဲ့ဝင်15ဦးစီလောက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့လည်းပစ်ခတ်ခဲ့တယ်လို့လည်းသတင်းမှာဖော်ပြပါဗျ။ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့လက်နက်ကြီးကြီးက Oriental Highway Company Limited ရဲ့အလုပ်သမားတွေနေထိုင်ရာတဲဘော်ကိုကျရောက်ပောက်ကွဲတာကြောင့်လဲပြည်သူ၃ဦးဒဏ်ရာရတယ်လို့သတင်းမှာဖော်ပြပါတယ်။စနေနေ့ကတိုက်ပွဲတွေအတွင်းသေဆုံးသူအရေအတွက်အတိအကျကိုတော့ထုတ်ပြန်မထားပါဘူးရှင်။